ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းမှာရှိတဲ့ချမ်းမတ်54ဟာကဘာတိထောင်စန်းစုကြည်ရဲ့နေအိမ်ဖြစ်ပါတယ်။ဒီအိမ်ကိုကြက်ငွေသိန်းပေါင်း315ဘီလီယံနဲ့မတ်လ20ရက်နေ့မှာလေလံတင်ရောင်းချဖို့ကမာရွတ်တရားရုံးကဇန်နဝါရီလ25ရက်နေ့ကအမိန့်ချမှတ်ထားတာပါ။တရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာတရားရုံးဘက်ကနီးလန်းတကြဆောင်ရွက်ခဲ့တာမဟုတ်တဲ့အတွက်ဒေါက်ဆန်းစုကြည်ရဲ့ရှင်နေတွေကပြင်ဆင်မှုတင်သွင်းခဲ့တာဖြစ်တယ်လို့တရားရုံးနဲ့နှီးဆက်သူတွေကပြောပါတယ်။အခုလိုပြင်ဆင်မှုတင်သွင်းတဲ့အပေါ်တရားရုံးကဘယ်နှစ်ပြန်လည်ကြားနာဆုံးဖြတ်မလဲဆိုတာတော့မသိရသေးပါဘူး။တက္ကသိုလ်ရိပ်သာလန်းကဒေါက်ဆန်းစုကြည်ရဲ့နေအိမ်ဟာတမိုင်းဝင်အိမ်ဖြစ်နေတဲ့အတွက်အခုလိုလေလံတင်ရောင်းချဖို့တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။လေလံသဘောတရားအရာရောဥပဒေပိုင်းအရာပါအမွေဆိုင်ဖြစ်တဲ့ဒီအိမ်ကိုလေလံမတင်ခင်မှာဒေါအောင်ဆန်းစုကြည်ဘက်ကကြံကင်းစေတင်ပြရမှာဖြစ်ပေမဲ့အဲ့ဒီလိုတင်ပြခွင့်အရာကြီးသူရှိနေတွေကအခုချိန်ဒီဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရသေးခင်မှာတရားရုံးကလေလံတင်မဲ့ဈေးနှုန်းကိုတတ်မှတ်လိုက်တာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ရှိနေတွေကပြင်ဆင်မှုတင်သွင်းတာဟာမှန်ကန်တဲ့လုံဆောင်ချက်ဖြစ်တယ်လို့ဝါရီရှိနေကြီးဦးကြည်မြင့်ကပြောကြားလိုက်ပြီးလုံထုံးလုံးဒီအရာဖြစ်လာနိုင်မဲ့အခြေအနေတွေကိုအခုလိုရှင်းပြပါတယ်
ဥပဒေရမရမူလမှုမှာလိုက်ခဲ့တဲ့ရှင်းနေရအခုဇာတိမှုမှာဒေါ်ဆန်းစုကြီးကကျွန်းကြားချက်ထပ်ယူကြမလို့ပဲနဲ့လိုက်ခွင့်ရှိတယ်။ဒါလည်းတင်ခွင့်ရှိတယ်ပေါ့နော်။ဈေးနှုန်းကလာပဲဒေါ်ဆန်းစုကြီးနဲ့မညံ့မဲ့ထုတ်လို့မရတာလေ။စာထပ်တင်လို့ရတယ်။စာထပ်တင်လို့ရှိရင်အဲ့ဒီစာထပ်တင်တဲ့အပေါ်မှာအဲ့မှတ်လ20နှစ်ယုံကျင်းကြရင်သူကအမေတ္တရာချရမယ်။အမေတ္တရာကသူ့အစာကိုပယ်တယ်ဆက်လုပ်မယ်။ဒုတိယမဟုတ်တာခဏဆိုင်ခံထားတယ်။ဒါမှမဟုတ်လေတစ်ဖက်ကိုတဲ့ဖက်ကိုစားပေးပြီးတော့နှစ်ဖက်လျှောက်လွှဲချက်ကြားနာမယ်အဲ့လိုမျိုးလုပ်ခွင့်ရှိတယ်ယုံကြည်မရှိဘဲနဲ့တင်တယ်ဆိုရင်တော့တစ်ဖက်ကကန့်ကွက်နိုင်တာပေါ့နော်ဒါမျိုးယုံတော်ကတော့စာကိုလက်ခံထားပြီးတော့အဲ့မလ20ရင်းနေကြမှာပဲအလုပ်လုပ်လိမ့်မယ်ထင်တယ်အဲ့ဒါတွေကလုပ်ခွင့်ရရှိတာပေါ့လုပ်နိုင်တာပေါ့
လေလံသဘောတရားအရာအခုတက်မှတ်လိုက်တဲ့လေလံဈေးအပေါ်မှာဒေါက်ဆာစုကြည်ဘက်ကကန့်ကွက်မယ်ဆိုရင်အစစ်စင်တရားရုံးတင်ကန့်ကွက်နိုင်ပါတယ်လေလံကိစ္စနဲ့ပတ်သက်လို့အကြေးကြားခံနေရတဲ့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဘလောက်သိရှိထားလဲဆိုတာတော့မသိရပါဘူး။မတ်လ17ရက်နေ့မှာဒေါအောင်ဆန်းစုကြည်ကိုထောင်ဝင်စာပါဆယ်ပို့ပေးခဲ့တာမှာတော့ဇမ်းမာရေးကောင်းမနေဆိုတာလောက်ပဲသိရှိထားရတယ်လို့နှီးဆက်သူတွေကပြောပါရယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတွေကိုမီဒီယာကိုဖြေကြားရင်ဥပဒေအရအရေးယူခံရမှာဖြစ်တဲ့ဆိုတဲ့ကန့်သက်ချက်ရှိနေတာကြောင့်လက်ရှိအချိန်မှာဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတွေအကြားဘလို့ဆက်လက်ကင်တွယ်သွားမလဲဆိုရလဲအသေးစိတ်သိဖို့ခက်ခဲနေပါဗျ။ရှင်းနေကြီးဦးကြည်မြင့်ကတော့ဒီအိမ်လေးလံပြစ်ဖို့အမိန့်ချမှတ်လိုက်တာကမှားရွက်တဲ့အမိန့်ချမှတ်မှုတစ်ခုဖြစ်သလိုဥပဒေရဲ့လစ်ဟာချက်တစ်ခုဖြစ်နေတယ်ဆိုတာကိုအခုလိုထောက်ပြပါဗျ
။အဒီမှုကတော့တရားမျှတမှုမရှိဘူးလို့သုံးသပ်တယ်လေ။ဘာလို့ဆိုရှင်နှစ်ဇန်ကတော့အမြင့်ဆုံးတရားဝင်ဖြစ်တဲ့တရားလွတ်တော်ကျုံမှာပယ်ပြီးသားလေနှစ်ပါးတိုင်းတရားရုံးမှာအထူးတရားရုံးကပယ်ပြီးသားလေနှစ်ပါးတိုင်းတူတရားရုံးကပယ်ပြီးသားဆိုရင်ဂိတ်ကဆုံးနေပြီအဲ့ဒါကိုဒီခုနကပြောလို့တရားစီကျုပ်ရှိကိုစာရေးပြီးတော့ရောက်ခွင့်တော်ရှိတယ်ဆိုတာလေးကဖွင့်ပေးထားတာမတရားလုပ်ချင်လုပ်နေအောင်လို့အဲ့ဥပဒေကလှုပ်ထားတာကိုတရားစီရင်ဥပဒေထဲမှာထည့်ရေးမထားဘူးညွန်ကြားလွာနဲ့အဲ့ဒါကလှုပ်ထားတာနိုင်ငံတော်ဆိုတဲ့လူကဝင်ရောက်ဆွတ်ဖက်ချင်ဆွတ်ဖက်လို့ရအောင်လို့ဟပေးထားတဲ့ဟာပဲလေအခုအဲ့တိုင်းပဲဝင်ရောက်ဆွတ်ဖက်တာပဲလေ
ဒေါက်ဆာစုကြည်နဲ့နှီးဆက်သူတူအပြောရတော့ဒေါက်ဆာစုကြည်ထိမ့်သိမ့်မခံရခင်အချိန်မှာဒေါက်ဆာစုကြည်ကဒီအိမ်ကိုပြတယ်လို့လှုပ်ဖို့စိတ်ကူးရှိတဲ့အကြောင်းပြောဆိုထားပါတယ်။2000တခုနှစ်မှာဒေါက်ဆာစုကြည်ရဲ့အကိုဦးအောင်ဆန်းဦးကနေအိမ်ကိုအမွေခွဲဝေယူလို့ကြောင်းတရားရုံးမှာရှောက်ထားခဲ့တာပါ2016ခုနှစ်မှာတော့ဒီအိမ်ကိုဒေါက်ဆာစုကြည်နဲ့ဦးအောင်ဆန်းဦးတို့နှစ်ယောက်ခွဲယူဖို့အမိန့်ချထားတာကိုဦးအောင်ဆန်းဦးဘက်ကအိမ်မကြီးကိုဒေါက်ဆာစုကြည်ကရပြီးတော့ဦးအောင်ဆန်းဦးကပြုတ်ပြက်နေတဲ့အိမ်အသေးကိုရလို့မကြင်မနက်ဖြစ်ပြီးတော့အိမ်ကိုလေလံတင်ခွဲယူမယ်ဆိုပြီးတော့တရားရုံးအစစ်စစ်မှာထပ်မံတရားစွဲလျှောက်လဲခဲ့ပါတယ်။ဒီလိုတရားစွဲလျှောက်ထားခဲ့တာကိုတရားရုံးအစစ်စစ်ကလက်မခံပယ်ချခဲ့တယ်လို့အယူခံတင်တာကိုလည်း2018ခုနှစ်မှာနေပြည်တော်ပြည်ထောင်စုတရားလွှတ်တော်တရားသူကြီး၉ဦးပါစုံကြီးခုံရုံးကပယ်ချခဲ့ပြီးဖြစ်ပါတယ်။ ဒါပေမဲ့အဲ့ဒီအဖွဲ့မှာဦးဆောင်သူအဖြစ်ပါဝင်တဲ့ပြည်ထောင်စုတရားသူကြီးချုပ်ထံဦးအောင်ဆန်းဦးက2019ခုနှစ်အတွင်းမှာထပ်မံပြီးတော့အထူးလျှောက်လွှာတင်သွင်းခဲ့ရမှာပြည်ထောင်စုတရားလွှတ်တော်ကမူလဆုံးဖြတ်ချက်ကိုပြင်ပြီးတော့ဦးအောင်ဆန်းဦးလျှောက်ထားခဲ့တဲ့အတိုင်းခြံတဲ့နေအိမ်ကိုလေလံပစ်ပြီးခွဲဝေယူဖို့ခွင့်ပြုကြောင်း2022ခုနှစ်ဩဂတ်လ22ရက်နေ့မှာပြန်လည်အမိန့်ချခဲ့ပါတယ်။အဲ့လိုအမိန့်ချခဲ့တာကိုလာမယ့်မတ်လ20ရက်နေ့မှာအကောင့်ထဲပို့ဖို့ပြင်ဆင်ခဲ့တာလည်းဖြစ်ပါတယ်။လက်ရှိအချိန်မှာရှင့်နေအဖွဲ့နဲ့တနစ်ကျော်အဆက်အသွယ်ပြတ်တောက်ပြီးတော့တွေးဆောင်ခွင့်မရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကိုထောင်ဝင်စာအဲ့တွေးခွင့်ရဖို့ရှင့်နေအဖွဲ့ကစစ်ကောင်စီထံကို6ချိန်ထပ်မံစာတင်တောက်ဆိုထားပေမဲ့တွေးခွင့်မရသေးဘူးလို့သိရပါတယ်။2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းတဲ့နေ့ကစလို့အသက်88နှစ်ရှိပြီဖြစ်တဲ့ဒေါက်ဆာစုကြည်ကိုဖမ်းဆီးခဲ့ပြီးတော့အမှု19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ခဲ့တာပါဒီထဲကမှ6နှစ်ကိုမနစ်ဩဂတ်လ1ရက်နေ့ကလူငယ်တတာကွင်းနဲ့ရှော့ပေါ်ပေးခဲ့ပါတယ်ကြံနေသေးတဲ့14မှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြာခံနေရတာဖြစ်ပါတယ်ရှင်